China မှာလောင်ကစားဝိုင်းတွေအခုထိဖွင့်နေကြလဲဆိုပြီး hangover ဆိုတဲ့အကောင့်ကနေပျော်လာတာပါအခုလိုကူးစက်ယောဂါပြတ်နေတဲ့အချိန်မှာလောင်ကစားဝိုင်းတွေရှိနေတာကိုသက်ဆိုင်ရာဌာနတွေကမသိကျင်အောင်စောင့်နေကြတယ်ယောဂါအတွက်စိုးရိမ်လို့ပါအရေးယူတာဘာမှမရှိဘူးဗျလောင်ကစားဝိုင်းတွေကကျေးလက်ကဘာနဲ့ Green Village ဝိုင်းမော်ဘက်ချမ်းမှာရှိနေတာပါဆိုပြီးဆက်သွယ်လာတာပါရှင်ရခိုင်တက်တော်အေအေဖန်စီတာခံရတဲ့သူတွေရဲ့မိသားစုဝင်တွေဆက်သွယ်လာတာကိုပြောပြပေးချင်ပါတယ်။အသက်60အရွယ်နာတာရှိအဆုတ်ရောဂါရှိတဲ့အဖေဖြစ်သူကိုရခိုင်တက်တော်အေအေကဖမ်းသွားတာပြီးခဲ့တဲ့ဇူလိုင်လကပါတဲ့။ရိုးရိုးတာမန်ကာယောင်းဝယ်လုပ်နေတဲ့သူပါဇူလိုင်1ရက်တုန်းကမင်းပြမှာပျောက်သွားခဲ့ပါတယ်။ရဲစခန်းမှာအမှုဖွင့်ပြီးတေချာလဲစုံစမ်းပြပါပြီ။အခုထိလည်းအဆက်အသွယ်ပြတ်နေလို့ပါ။မိသားစုဝင်တွေကလည်းအယံစိတ်ပူနေပါတယ်။တကယ်လို့များ RFA ကကူညီပြီးတရင်ပြုတ်ပေးတာမျိုးတစ်ခုခုနဲ့ဆက်သွယ်ပြီးကူညီပေးနိုင်တာမျိုးရှိရင်ကူညီပေးဖို့မေတ္တာရက်ခံပါတယ်တဲ့။နောက်တစ်ယောက်ကလည်းသူ့အမျိုးသားရက်တက်သားအောင်ထွန်းသူအပါအဝင်6ယောက်ကိုပြီးခဲ့တဲ့မေ29မှာရခိုင်တပ်တော် AA ကဖမ်းသွားပါတယ်။သူတောင်းဝင်ကြတဲ့ရတိတောင်မြို့နယ်ဒဇင်မြိုင်ရဲစခန်းကနေခေါ်သွားတာပါ။အဲ့ဒီလိုဖမ်းခံပြီးတဲ့နောက်ပိုင်းအဆက်အသွယ်လည်းမရတော့အရန်လည်းစိတ်ပူနေပါတယ်။တက်ရှိထင်ရှားရှိနေသေးတယ်ဆိုရင်လေသူပြန်လာတာကိုမျှော်လင့်နေချင်သေးလို့ပါ။သူနဲ့အတူအဖမ်းခံရတဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ဖြစ်တခြားဖမ်းခံရတဲ့ဘသူကိုပဲဖြစ်ဖြစ်ဘယ်တော့မှဘယ်နေရာမှာဘယ်နှစ်ယောက်ဖမ်းထားပြီးဘသူတွေကအသက်ရှင်နေရရှိပြီးထိမ့်သိမ်းထားပါတယ်ဆိုတာလေးကိုသိချင်လို့ RFA ကိုအကူအညီတောင်းတာပါဆိုပြီးအဖမ်းခံလိုက်ရတဲ့ရဲတပ်သားရဲ့အမျိုးသမီးကဆက်သွယ်လာတာပါဒီပေးစာပြန်စာအစီအစဉ်ကနေပဲရခိုင်တပ်တော် A ကတာဝန်ရှိတဲ့သူတွေကြားသိနိုင်ပြီးထုတ်ပြန်ပေးနိုင်မှုအခုလိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်
ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
။နောက်ထပ်ပြောပြပေးမယ့်ပေးပို့လာတဲ့စာတစ်စောင်ကတော့ရန်ကုန်တိုင်းမယန်ကုန်းမြို့နယ်ကတန်ရှင်းရေးဝန်ထမ်းတွေရဲ့အခက်အခဲပါ။မယန်ကုန်းမြို့နယ်စီပင်တရားဌာနမှာတန်ရှင်းရေးဝန်ထမ်း100ကျော်ရှိတယ်။ကျမတို့တွေက WA ဝန်ထမ်းမို့လို့အစိုးရဝန်ထမ်းတွေကိုပေးတဲ့တပတ်နာတပတ်စင်အလုံနာရက်ကမရဘူး။ချင်းွေလည်းမရဘူး။WA ဝန်ထမ်းဆိုတာကလည်းဘာမှမသိဘူးရက်ွက်ထဲမှာအစိုးရကပေးတဲ့စံစီရိတ်ခါထောက်ပံ့တာနဲ့ငွေထောက်ပံ့တာတွေကလည်းကျမတို့တွေကဝန်ထမ်းနေမှုလို့မရဘူးတဲ့ကျမတို့မှာကသူများနားပင်မဲ့မနားရဘူးဘသူကမှလည်းထောက်ပံ့ခြင်းမပေးဘူးတခါတလေလမ်းမှာတန့်ရှင်းလုံနေရင်ကားပေါ်ကလူတွေကတနာလို့ပေးမှရတာပဲရှိတယ်ကျမတို့မယံကုန်းမြို့နယ်စီပင်တာယာရေးတန့်ရှင်းရေးဝန်ထမ်းတွေအခက်အခဲတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သိစေချင်ပါတယ်ဆိုပြီးဆက်သွယ်လာတာပါရှင်။ဒီလိုပဲထောက်ပံ့ကြည့်မရလို့ဆိုပြီးမန္တလေးတိုင်းအောင်မြေသာဆန်းမြို့နယ်14ရပ်ကွက်ကအချင်းပေါင်းရောင်းတဲ့သူမခင်ခင်အေးကလည်းပြောလာတာရှိပါတယ်။အဲ့ဒီရပ်ကွက်မှာနေလာတာ16နှစ်ကျော်ကြာပြီမဲ့နိုင်ငံတော်ထောက်ပံ့ကြည့်ပေးတဲ့ရိတ်ခါတွေငွေတွေတစ်ခုမှမရဘူးဆိုပြီးဆက်သွယ်လာတာပါရှင်။မဲဆွယ်ကလာမှာပါတီထောက်ခံတဲ့သူတွေကြောင့်အဆင်မပြေဖြစ်တာကိုစကိုင်းတိုင်း6ဦးမြို့တပဲရင်ရွာကနေထိုင်သူတယောက်ကဆက်သွယ်လာတာပါ။စက်တင်ဘာ20ရက်နေ့ညနေ4နာရီလောက်မှာပါတီတစ်ခုကကားနှစ်စီးဆိုင်ငယ်တွေနဲ့ရွာထဲကိုမဲဆွယ်လာကြတယ်။ရွာကအဝင်မခံဘူး။မဲဆွယ်တဲ့သူတွေလှည့်ပြန်သွားကြတယ်။ဘဲပါတီကိုပဲထောက်ခံထောက်ခံအခုလိုတော့မလုပ်သင့်ပါဘူးဆိုပြီးညမြင့်တယောက်ကဖုန်းဆက်ပြောလာတာပါရှင
်။ RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
ပဲခူးတိုင်းဒေသကြီးဂျိုးပင်ကောင်းမျိုးလိမ္မကွင်းကျေးရွာအုပ်စုစီစုံကျေးရွာမှာချင်းငွေများတဲ့ကိစ္စကိုပြောပြပေးပါမယ်။ UN ကထုတ်ပေးတဲ့ချင်းငွေအတွက်ခုနှစ်ဦးပါတဲ့ကော်မတီကိုဖွဲ့ကြတယ်။ချင်းငွေကတအိမ်ထဲမှာပဲနှစ်ယောက်ရတဲ့သူရကြတယ်။သူတို့သတ်မှတ်ထားတာကအမျိုးသမီးဥဆောင်ရမယ်။အသေးစားလုပ်ငန်းရှိရမယ်။လုပ်ကွက်ငယ်တောင်သူဖြစ်ရမယ်ဆိုတဲ့စီကံချက်တွေနဲ့ပါ။ဒါပေမဲ့ရွာတွေက3ပုံ2ပုံလောက်ကချင်းငွေကိုမရကြဘူး။အဲ့ဒါမြို့နယ်ထွေအုပ်တိုင်းပြည်တော်စုဝင်ကြီးအထိတိုင်ပေမဲ့အရေးယူတာမရှိလို့နိုင်ငံတော်အကြီးအကဲတွေသိစေချင်ပါတယ်ဆိုပြီးဦးမြင့်စွာကဖုန်းဆက်ပြောကြားလာတာပါရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာခဏအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်လဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါအောင်။ RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ RFA ပရိသတ်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။